မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးစုံစမ်းစစ်ဆေးရေးမှူးမစ်ရန်ဟီလီကိုပြည်ဝင်ဝင်ပေးဖို့နဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရကငြင်းဆန်လိုက်တဲ့အပေါ်မှာစိတ်ပျက်မိတဲ့အကြောင်းကုလသမဂ္ဂအတွင်းမှူးချုပ်ရဲ့လက်ထောက်ပြောခွင့်ရဖာဟန်ဟတ်ကဗိုလ်ထုနေမှာပြောကြားလိုက်ပါတယ်မြန်မာအစိုးရရဲ့အဲ့ဒီဆုံးဖြတ်ချက်ပေါ်ဝေခွဲရခက်နေပြီးတော့စိတ်ပျက်မိတဲ့အကြောင်းမစ်ရန်ဟီလီကလည်းမနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်အပြည့်စုံကိုကိုဇော်ဝင်းနိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံအတွင်းကလူခွင့်ရေးအခြေအနေတွေကိုစုံစမ်းဖို့အတွက်မစ်ဆီယန်ဟီလီဟာလာမယ့်ဇန်နဝါရီလအတွင်းမြန်မာနိုင်ငံကိုတွားရောက်ဖို့ရှိနေတာပါဒါပေမဲ့အဲ့ဒီခီးစဉ်အတွက်သူမကိုပြည်ဝင်ခွင့်မပေးတဲ့အပြင်ပူးပေါင်းဆောင်ရွက်မှုပါပြုလုပ်မှာမဟုတ်ကြောင်းမြန်မာအစိုးရကဗိုလ်ထုနေမှာပြောကြားလိုက်ပါတယ်သူမကိုပြည်ဝင်ခွင့်မပြုဖို့မြန်မာအစိုးရရဲ့ဆုံးဖြတ်ချက်အပေါ်စိတ်ပျက်မိကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့လက်ထောက်ပြောခွင့်ရဖာဟန်ဟတ်က VOA ကိုပြောပါတယ
် We're disappointed by this. We encourage all member states to allow access to all of the human rights mechanisms of the UN.
ဒီဆုံးဖြတ်ချက်ကိုကျွန်တော်တို့စိတ်ပျက်မိပါတယ်။ကုလသမဂ္ဂစနစ်အတွင်းမှာရှိတဲ့လူခွင့်ရေးဆိုင်ရာရန်ရည်တွေနဲ့အညီဆောင်ရွက်ခွင့်ပြုဖို့ဖွဲ့ဝင်နိုင်ငံအားလုံးကိုကျွန်တော်တို့တိုက်တွန်းပါတယ်။မစ်ဆီယန်ဟီလီဟာတတိပုဂ္ဂလပညာရှင်တဦးလည်းဖြစ်ပါတယ်။သူဟာအတွင်းမှုကျုံနဲ့ရောကုလသမဂ္ဂရဲ့ရန်ရည်နဲ့ပါသက်ဆိုင်ခြင်းမရှိဘဲတီးခြားလှုပ်ဆောင်နေသူဖြစ်ပါတယ်။
ရန်ဟီလီကိုအခုလိုပြည်ဝင်ခွင့်ညှင်းပယ်လိုက်တဲ့အပေါ်ကုလသမဂ္ဂဘက်ကဘာများလှုပ်ဆောင်နိုင်တာရှိပါသလဲလို့မေးတဲ့အခါမှာတော့ဖာဟန်ဟတ်ကအခုလိုပြန်လည်ဖြေကြားခဲ့ပါတယ
် We want to make it very clear that it's the responsibility of governments to cooperate with the human rights mechanisms and beyond that of course we will let
ကုလသမဂ္ဂရဲ့လူခွင့်ဆိုင်ရာရန်ရည်နဲ့ပူးပေါင်းဆောင်ရွက်မှုဟာတိုင်းပြည်အသီးသီးရဲ့တာဝန်ဝတ္တရားဖြစ်တယ်ဆိုတာကိုကျွန်တော်ရှင်းရှင်းလင်းလင်းပြောကြားလိုပါတယ်အဲ့ဒါရဲ့နောက်ဆက်တွဲလှုပ်တင်တာတွေကတော့ဂျနီဗာမှာရှိတဲ့လူခွင့်ကောင်စီအပါအဝင်လူခွင့်ဆိုင်ရာဌာနကကျွန်တော်တို့ရဲ့လုပ်ဖို့ကိမ္မတ်တွေကဆုံးဖြတ်ပြီးတော့ဆောင်ရွက်ကြပါလိမ့်မယ်
။မြန်မာအစိုးရအနေနဲ့အခုချမှတ်လိုက်တဲ့ဆုံးဖြတ်ချက်ကိုပြန်ပြင်လိုက်မယ်လို့မျှော်လင့်ကြောင်းလဲကုလသမဂ္ဂအရာရှိတွေကပြောပါတယ်။မြန်မာအစိုးရရဲ့ပုတ်ထိုးနေ့ကဆုံးဖြတ်ချက်အပေါ်သူမအနေနဲ့ဝေခွဲရခက်ခဲပြီးစိတ်ပြက်မိကြောင်းရန်ဟီလီကလည်းဒီဇင်ဘာလ20ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။သူမကိုပေးအပ်ထားတဲ့တာဝန်ဝတ္တရားတွေဆောင်ရွက်တဲ့နေရာမှာမြန်မာအစိုးရဘက်ကပူးပေါင်းဆောင်ရွက်ခြင်းမပြုဖို့အခုလိုဆုံးဖြတ်တာဟာရခိုင်ပြည်နယ်အတွင်းမှာနဲ့မြန်မာနိုင်ငံအတွင်းကတခြားနေရာတွေမှာဆိုးဝါးတဲ့အခြေအနေတွေဖြစ်ပေါ်နေတယ်လို့ယူဆစရာဖြစ်နေကြောင်းလဲမစ်ဆီယန်ဟီလီရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ဇူလိုင်လမြန်မာနိုင်ငံခီးစဉ်ပြီးလူအခွင့်အရေးကောင်စီကိုတင်သွင်းတဲ့သူမရဲ့အစီခံစာဟာဘက်လိုက်ပြီးမျှတမှုမရှိတဲ့အတွက်အခုလိုဆုံးဖြတ်ချက်ချခဲ့တာဖြစ်ကြောင်းမြန်မာအစိုးရကသူ့ကိုအကြောင်းကြားခဲ့တယ်လို့လဲမစ်ဆီယန်ဟီလီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။လူခွင့်ရဲ့အထူးကိုယ်စားလှယ်မစ်ဆီယန်ဟီလီကိုပြည်ဝင်ခွင့်မပေးဖို့မြန်မာအစိုးရရဲ့ဆုံးဖြတ်ချက်အပေါ်ဒေါသထွက်မိကြောင်း Amnesty International နိုင်ငံတကာလူကြီးချမ်းသာကွင်းအဖွဲ့ကြီးကလည်းကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒါဟာလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မြန်မာအာဏာပိုင်တွေအနေနဲ့နိုင်ငံတကာရဲ့စုံစမ်းစစ်ဆေးမှုကိုလက်မခံဖို့နှီးမျိုးစုံနဲ့ရှောင်ရှားမယ်ဆိုတာပြသလိုက်ခြင်းဖြစ်ကြောင်း Amnesty International အဖွဲ့ကအရှေ့တောင်အာရှနဲ့ Pacific ဒေသဆိုင်ရာညွှန်ကြားရေးမှူးJames Gomez ကပြောပါတယ်နိုင်ငံအလိုက်ကုလသမဂ္ဂကရွေးချယ်ခန့်အပ်ထားတဲ့လူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်တွေဟာကုလသမဂ္ဂလူ့အခွင့်အရေးကောင်စီနဲ့အထွေထွေညီလာခံကိုနှစ်စဉ်အစည်းအခမ်းစာတင်သွင်းနိုင်ရေးအတွက်သူတို့တာဝန်ယူရတဲ့တိုင်းပြည်အသီးသီးကိုတစ်နှစ်မှနှစ်ကြိမ်တွားရောက်ပြီးလူ့အခွင့်အရေးအခြေအနေတွေကိုလေ့လာကြရတာဖြစ်ပါတယ်မစ်ဆီယန်ဟီလီဟာ2014ခုနှစ်မှာမြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးကိုယ်စားလှယ်အဖြစ်စတင်တာဝန်ယူခဲ့တဲ့အချိန်ကစလို့မြန်မာနိုင်ငံကို6ကြိမ်ရောက်ရှိခဲ့ပြီးသူ့ရဲ့နောက်ဆုံးအစည်းအခမ်းစာမှာရိုဟင်ဂျာတွေအပေါ်စနစ်တကျလူ့အခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့အကြောင်းတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ